ဆရာဒီလိုပါဆရာရဲ့ဟိုဆရာတို့ပေါ့နော်ဒီရခိုင်တက်မတော်အေးအေးနဲ့ဒီအစိုးရတက်မတော်ကြားပေါ့နော်အခုနောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်နေရဆိုပြီးတော့သိရတယ်လေဆရာအခုလက်တလောအခြေအနေရောဘယ်လိုများရှိလဲလို့မနေ့ကလည်းတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ကြားလို့ပါဆရာရဲ့
ဟုတ်ကဲ့မနေ့ကတော့ဘူတီတော်မျိုးနေဒီဖေးမှာဖြစ်တယ်ဗျဘူတီတော်မျိုးနေနဟန်းဆိုတဲ့ရွာနာမှာအဲ့ဒီမှာဟိုဖြစ်တယ်မနေ့စင်နာရီ9ပြည်မှာဒီဗမာတပ်တော်ကနေပြီးတော့မှဟဲလီကော်ပတာ20နဲ့လာပြီးတော့မှသူတို့ဘုံကျဲတက်ခိတ်တယ်ဗျတက်တနာရီ20လောက်ဒီပေါ့နာယီမဲ့ပြဘုံကျဲတက်ခိတ်သွားတယ်သူတို့ရဲ့အဲ့ဒီမှာပိုက်မင်းနေတဲ့တပ်ဖွဲ့တွေကိုသူတို့ဒီစစ်ကူပေးပြီးတော့လာထုတ်တဲ့တဘောပဲနောက်ပိုင်းမှာလည်းသူတို့လက်နေကြီးတွေနဲ့နေပြီးတော့အဲ့ဒီဒေသတဝိုက်ကိုနော်တိုက်ဝဲဖြစ်ခဲ့တဲ့ဒေသတဝိုက်ကိုရန်တမ်းပြီးတော့ပြစ်ခတ်နေတာတွေရှိတယ်အခုနောက်ကလည်းပဲအဲ့ဒီဒေသတွင်းမှာသူတို့အင်အားဖြစ်တဲ့နေတဲ့ဥစ္စာတွေရှိတယ်အဲ့ဒါကြောင့်မို့လို့တိုက်ပွဲကတော့ဆက်ဖြစ်လာနိုင်တဲ့အနေအထားတော့ရှိတယ်ဗျ
ဆရာဒီကြိုက်ပွဲကြောင့်ပေါ့နော်ထိခိုက်သေးဆုံးမှုကရောနှစ်ဖက်ဟိုတပ်ဖွဲ့ဝင်တွေကြားရောဘယ်လိုများရှိလဲဆရာရဲ
့ဖြစ်ချင်းနဲ့ဒီညနေပိုင်း၄နာရီကနေ၈နာရီလောက်ဒီဖြစ်တဲ့အဲ့ဒီ၄နာရီကြာတိုက်ပွဲမှာတော့နော်ဗမာတပ်မတော်ရဲ့တက္ကခ9လက်အောက်ခံကြောက်ခုခြေတိုက်ခမာယ943သူတို့တော်တော်အကြဆုံးများတယ်ဗျအဲ့ဒီမှာအရာရှိတွေပါဝင်ခုနှစ်ဦးကြားဆုံးပြီးတော့အများကြီးတန်ရာရသွားတာရှိတယ်ကျွန်တော်တို့ဒီရခိုင်တပ်မတော်ကတော့နော်ကျွန်တော်တို့ရဲဘော်တယောက်ဒီတန်းကြီးနဲ့လူမျိုးအတွက်အသက်ပေးသွားတယ်ပေါ့
ဒေသခံတွေရောဒါနေအိမ်တွေအသက်တွေဆုံးရှုံးမှုတွေရှိလားဆရာဘလို့အနေထားများဆရာတို့ဟိုကြားရပါလဲရှင
်ဖြစ်ချင်းနဲ့ဖြစ်တဲ့ကွေးမှာတော့ဒီဒေသခံတွေထိခိုက်ကြတော့မရှိဘူးဒါပေမဲ့အနီးနားကရွာသားတွေကတော့သူတို့နည်းနည်းကြောက်လန့်ပြီးတော့လွတ်ရနေရတယ်မှာဒီချောင်းသိမ်းနေကြတဲ့ဥစ္စာတွေတော့ရှိတယ်ဗျအဲ့ချိုးရင်းဒီမှာသူတို့ကဒီလေကြောင်းကနေပြီးတော့မှဟဲလီကော်ပတာနဲ့စီးနဲ့လာပြီးတော့ဘုံကျဲတိုက်ခိုက်တယ်အဲ့ဒါကြောင့်မို့လို့နော်အဲ့ဒီဒေသတဝိုက်ကပြည်သူတွေကတော့ဒါအများကြီးဟိုစိုးရင်ထိုက်လန့်မှုတွေဖြစ်ကြတာပေါ့ဗျာနော်ဒါဘာဖြစ်လဲလဲဆိုတော့ဒီဘက်အနောက်ဘက်ဒီရခိုင်စီးနဲ့နာမှာကဒါဟဲလီကော်ပတာနဲ့နေပြီးတော့ဒီဘုံကျဲတိုက်ခိုက်တယ်ဆိုတာဒါပထမဆုံးအကျဉ်းဖြစ်တယ်အဲ့ဒါကြောင့်မို့လို့ဒါပြည်သူတွေလည်းအဲ့ဒီဒေသတဝိုက်ကပြည်သူတွေလည်းတော်တော်ဒီဟိုစိုးရင်ထိုက်လန့်မှုတွေတော့ဖြစ်နေကြတယ်ဗျာဒီကမ္ဘာ943ကကျွန်တော်တို့ရခိုင်တပ်မတော်အခြေစုထားတဲ့ဒေသတွေကိုသူတို့ကထိုးပေါက်ဝင်ရောက်လာတယ်ထိုးပေါက်ဝင်ရောက်လာတော့ကျွန်တော်တို့တပ်ဖွဲ့တွေနဲ့အဲ့မှာတိုက်ပွဲဖြစ်ပြီးတော့သူတို့ကဒီဟိုဘယ်လိုပြောမလဲနည်းနည်းပိုက်မိနေတဲ့သဘောရှိတယ်အဲ့ဒါကြောင့်မို့လို့သူတို့ပိုက်မိနေတဲ့တပ်ဖွဲ့တွေကိုလာပြီးတော့ကင်ထုတ်တာပဲ
ဆရာတို့ဒီတိုက်ပွဲဖြစ်နေတာဆိုရင်ဒါဘယ်လောက်လောက်ကြပြီလို့များပြောနိုင်မလဲဆရာရဲ
့ဒီတစ်ခေါက်တိုက်ပွဲဖြစ်တာကဒီပလဲဝါမြို့နယ်ဒီမှာဖြစ်တဲ့ဥစ္စာကလွန်ခဲ့တဲ့ဒီနိုဝင်ဘာလ10ရက်နေ့ကနေ14ရက်နေ့ထိအောင်ဟိုအဲ့ဒီကလဒန်ဒီအထက်ပိုင်းပေါ့အဲ့ဒီပလဲဝါမြို့နယ်ဒီမှာတိုက်ပွဲတော်တော်ပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဗျဆိုတော့အဲ့ဒီတိုက်ပွဲကာလမှာလည်းပဲဗမာတပ်တို့ဘက်ကနေတော်တော်လေးအကြဆုံးများသွားတယ်ဆိုတော့ဒီ15ရက်နေ့ဒီနိုဝင်ဘာ15ရက်နေ့ကစပြီးတော့တိုက်ပွဲကနေပြီးတော့18ရက်နေ့လောက်ထိတန်းနေတာပေါ့ဗျဒါပေမဲ့16ရက်နေ့မှာတော့ဘူတီတော်မြို့နယ်ဒီမှာသူတို့ဒီကျွန်တော်တို့အခြေတူထားတဲ့ဒေသတွေကိုဒါပြန်လေးထိုးပေါက်ပြီးတော့ဆစ်ဆင်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာတိုက်ပွဲကပြန်ဖြစ်တာဗျဒီလေနိုင်မဲ့အနေထားရှိသလားဆိုလို့ရှိရင်တော့ဒါကတော့ဒီဗမာတပ်မတော်ပေါ်မှာအများကြီးမူတည်တယ်ဗျာဒီအခုလိုမျိုးအမြင့်တုတ်ရှေမုံရေးဆိုပြီးတော့ကျေးကျော်ပြီးတော့မှဆက်ပြီးတော့ထိုးစည်းကြီးတွေလုံးနေမယ်ဆိုလို့ရှိရင်တော့ဘလို့မှဟိုဒီလေနိုင်ကြအကြောင်းမရှိဘူးအဲ့ဒီဟဲလီကော်ပတာသုံးပြီးတော့နော်ဒီဒေတာတစ်ခုလုံးကိုနော်ဘုံကျဲတိုက်ခိုက်တဲ့ဥစ္စာရောနောက်ပြီးလို့ရှိရင်လွန်ခဲ့တဲ့ကလဒန်ထက်ပိုင်းဒီနော်ဒီပလဲဝါမျိုးနဲ့တင်းမှဖြစ်ခဲ့တဲ့တိုက်ပွဲကာလမှာသူတို့ဒါသားတွေပိုင်တဲ့တောင်ယာတွေကိုနော်အကုန်လုံးမိရှိုးပြစ်စည်းတာတို့နော်တောင်ယာကစပားတွေကိုနော်မြိတ်သိမ်းနိုင်အောင်ပြစ်စည်းတာတို့ပြည်သူတွေနေထိုင်တဲ့ရွာတွေကိုလိုက်ပြီးတော့မိရှိုးတာတို့လက်နေကြီးနဲ့ရွာရင်းတွေကိုအဲ့ဒါနှမ်းပြီးတော့ပြစ်ခတ်တာတို့အဲ့လိုမျိုးတွေအများကြီးလုပ်တယ်ဗျတကယ်ပြောမယ်ဆိုတော့ဒါမြေလန်စနစ်ပဲခုကာလကဒီတောင်ယာစပားတွေပေါ်ရှင်ဖို့လေဒီနိုဝင်ဘာဆိုလို့ရှိရင်အဲ့ဒီတောင်ယာစပားတွေပေါ်ရှင်မှာနော်အဲ့ဒီစပားတွေကိုအပြည်သူလူထုတွေအသုံးပြုလို့မရအောင်သူတို့ကလိုက်ပြီးတော့အဲ့ဒါဖျက်ဆီးနေတာရှိတယ်ဗျအဲ့ဒါကြောင့်မို့လို့ဒီဟာတကယ်ပြောမယ်ဆိုလို့ရှိရင်တော့နော်လူခွင့်ရေးတော်တော်ချိုးဖောက်တဲ့ဥစ္စာနော်ဂျီနီဗာကွန်ဗင်းရှင်းချိုးဖောက်တယ်လို့ပြောတာကျွန်တော်တို့ကအဲ့ဒါကြောင့်မို့လို့ပြောတာဗျဒီနေ့ကတော့အခုချိန်ဒီလိုညီနေတယ်ဗျ
ဆရာအချိန်ပေးပြီးဖြည့်ပေးရ RF ရဲ့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါပဲခင်ဗျာ